ကိုရိုနာဗိုင်းရပ်စ်ကာယောဂါ NDN ရဲ့ရင်ဆိုင်နေရချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ရန်ပုံငွေမပေးဖို့ဆုံးဖြတ်ခဲ့တာကိုပြန်လည်စဉ်းစားဖို့ EU ဥရောပသမ္မတကပန်ကြားလိုက်ပါတယ်။ WHO ဟာကမ္ဘာ့ကာယောဂါဖြစ်ပွားမှုကိုထိထိရောက်ရောက်တုံ့ပြန်ဖို့မဆောင်ရွက်နိုင်တဲ့အပြင်တရုတ်အစိုးရရဲ့လုံးဝထိန်းချုပ်မှုအောက်မှာရှိနေတယ်လို့ဆွဆွဲပြီးအမေရိကန်ကရန်ပုံငွေမပေးဖို့ဆုံးဖြတ်ခဲ့ကြောင်းတောက်ကြနေကအကြေညာခဲ့တာပါ။လက်ရှိနဲ့အနာဂတ်ကာလကမ္ဘာ့ကာယောဂါကြီးတွေကိုနိုင်ငံတကာတုံ့ပြန်ရမှာ WHO ဟာဆက်ပြီးဥဆောင်နိုင်စွမ်းရှိဖို့လိုအပ်ကြောင်းဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလယန်နဲ့ EU နိုင်ငံခြားရေးဝန်ကြီးယိုဆက်ဘော်ရဲလ်တို့ကစနေနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီကာယောဂါထိန်းချုပ်ရေးမှာ WHO ကိုလာမယ့်နှစ်နှစ်အတွက်ဒေါ်လာ2ဘီလီယံအကူအညီပေးမယ်လို့တရုတ်ကကတိပေးခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတထရမ့်ကအခုလိုဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်